ထိုင်းနိုင်ငံကတောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာမနေ့နှစ်ကုန်ပိုင်းလောက်ကပြည်ထောင်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့အမှုနယ်ပတ်သက်ပြီးတရားခမ်းလို့ဆွဆွဲခံထားရသူမြန်မာနှစ်ဦးကိုမနေ့အောက်တိုဘာလ10ရက်နေ့ကရုံးထုတ်စစ်ဆေးခဲ့ပါတယ်။ရုံးတော်အတွင်းအမှုကိုစစ်မေးတဲ့အစိုးရရှေ့နေတွေဘက်ကတော့တရားခမ်းလို့ဆွဆွဲခံထားရသူတွေဟာပြစ်မှုကိုတကယ်ကျူးလွန်ခဲ့လို့
ဲနှစ်ဦးကိုကော့ဆမွေတရားရုံးမှာစစ်ဆေးနေတာဖြစ်ပါတယ်။ဒီစစ်ဆေးမှုတွေအတွင်းမှာပြစ်မှုကျူးလွန်ခဲ့လို့သာဖြောင့်ချက်ပေးတာဖြစ်တယ်ဆိုပြီးတရားလိုဘက်ကစွပ်စွဲခဲ့ကြောင်းတရားခဏရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကဆိုပါတယ်။
ကျင်းရတော့သူကရှိနေရဲတပ်ဖွဲ့ရဆွဲထားတဲ့ချက်သုံးချက်ကထောင်ချက်ပေးတယ်ဆိုတာရဲ့ DNA တူရဆိုတဲ့အချက်တွေနဲ့ CCTV တူရဆိုတဲ့အချက်တွေကိုသူကပြောကျင်တာဒါပေမဲ့အန်ကယ်လို့ဘက်ကတည်းကမက်တက်တွေဟိုရည်ရစစ်ခဲ့တာကခုနက CCTV ကိစ္စတို့နောက်ပြီးတော့ DNA တူတဲ့ကိစ္စတွေကပညာရှင်တွေထွက်တော်ဆက်ဆုပ်သွားတာနဲ့ကိုလုံလောက်နေပါပြီအဲ့တော့အခုဖြောင်းချက်ဆိုတဲ့ကိစ္စလေးနဲ့ပဲသူတို့အန်ကယ်လို့ဘက်ကမေးခွန်းနေအများကြီးမေးလာပါတယ်ဘာဖြစ်လို့လဲဆိုတော့ဖြောင်းချက်ဆိုတဲ့ကလေးဟာကလေးတွေကရဲစခန်းမှာမဟုတ်ပဲနဲ့အဒီ6ရက်7 2014ထောင်နဲ့ရောက်ကရောက်ကကတခါ6ရက်7 2014အဲ့ဒီလက်ချက်တုန်းကလေဝန်ခံနေဆိုတဲ့အချက်တစ်ချက်တွေ့ထားပါတယ်အဲ့ဒါကိုသူတို့နင်းလိုက်နေပါတယ်ပြည်မှုမကျွလို့ရင်ဘာဖြစ်လို့ဝန်ခံလဲပြည်မှုကျွလို့လားသူတို့ဝန်ခံထားတယ်ထောင်နဲ့ရောက်တဲ့ဒီဝန်ခံတယ်ဆိုတာပြောနေတာ
မြန်မာရှေ့ပြောင်းလို့တမ4000ခန့်အလုလုကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲလက်ရှိတရားခဏနေအဖြစ်ဆွဆွဲခံရသူကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုတခြားရွှေပြောင်းအလုပ်သမားတွေနဲ့အတူတန်ရရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့တာပါအဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုတာပြန်လွှတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြန်မာလူငယ်နှစ်ဦးကိုပြန်လည်ဖမ်းဆီးပြီးလူသတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်မြန်မာလူငယ်နှစ်ဦးကတော့အဲ့ဒီအချိန်တုန်းကနိုင်ငံတကာမီဒီယာတွေရှေ့မှာသူတို့တတ်ပါတယ်ဆိုပြီးဝန်ခံခဲ့ပါတယ်။အဲ့ဒီဝန်ခံချက်တွေကိုအခြေခံပြီးတရားရုံးမှာစစ်ဆေးမေးမြန်းနေတာပါ။ဒါနှိပ်စက်ညှဉ်းပန်းမှုတွေကြောင့်သာဖြောင့်ချက်ပေးရတာဖြစ်တယ်ဆိုပြီးတရားခဏရဲ့အကျိုးဆောင်ရှေ့နေဖြစ်သူကလည်းပြန်လည်ခြေပပြောဆိုခဲ့တယ်ဆိုပြီးအခုလိုပြောပါတယ်
။ဆက်စည်းဆက်လမ်း2014ရောက်ဆက်လက်ပြီးဝန်ခံနေဆိုတာရှေ့ရဲ့ဆယ်လ2014မှာထောက်အချင်းဦးစီးရဲကိုကလေးတွေဆက်ရောက်တာပါ။အဲ့ရေစခန်းထဲမှာနှိမ့်မနှိမ့်ဆက်ထားတဲ့အဲ့ဒီဓာန်ကကြောက်ကြောက်လန့်နေဆိုတဲ့ဟာမပြီးသေးပါဘူးဒါကြောင့်မို့သူတို့ကဒီစကားကိုဆက်ပြောတယ်လို့အငြင်းသွားထားပါတယ်နောက်တစ်ခုက6ရက်7လ2014မှာဝန်ခံနေဆိုတာကလည်းအဲ့လိုဖြစ်ဆိုသွားတဲ့ရှင်းနေကရဲခေါ်လာတဲ့ရှင်းနေအငြင်းတို့ဘက်ကရှင်းနေမတုံမင်းနဲ့ရဲကခေါ်လာတဲ့ရှင်းနေကိုတုံတဲ့အခါမှာရဲခေါ်လာတဲ့ရှင်းနေကရဲရှင်းနေပဲဖြစ်မှာပါသူကနေပြီးတော့တရားရုံးမှာသူ့ကိုတော့ဒီကလေးတွေကပြောခဲ့တယ်ဒီမှုမှာသူတို့ကျူးလွန်ခဲ့တယ်ဆိုတာမျိုးဒါကြောင့်အငြင်းတို့ကဒီမှုမှာကလေးတွေယုံကြည်တတ်တဲ့အကျိုးဆောင်ရှင်နေမဟုတ်ဘူးဒါကြောင့်မလို့အမှုကနေပဲပဲထုတ်ထားပြီးဖြစ်တယ်နောက်တစ်ခါအချင်းဦးစီးတက်မှာအငယ်တို့24ရက်10လ2014ရက်သွားတွေ့တုန်းကလေရှီရီမန်ကောင်စီကိုပဲကိုရိုးလည်းပါဝါလည်းမှထုတ်ထားတယ်ဆိုတော့လည်းသွားနေပါတယ
်စနေနေ့တနေ့လုံးမှာမြန်မာလူငယ်နှစ်ဦးတည်းကကိုစော်လင်းကိုညနေပိုင်းတိစစ်ဆေးခဲ့ပြီးညပိုင်းမှာတော့ကိုဝင်းစော်ထွန်းကိုစစ်ဆေးခဲ့တာဖြစ်ပါတယ်သူတို့ကိုအောက်တိုဘာလ17ရက်နေ့မှာအပိသက်စစ်ဆေးပွဲရှိတယ်လို့ရှင်းနေချစ်သူကပြောဆိုခဲ့ပါတယ်ရှင်